အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမဲ့အထိဖြစ်လာခဲ့တဲ့အတွင်းလူတယောက်ရဲ့တိုင်ကြားချက်ကိုမထုတ်ပြန်ဖို့ဟန်တားခဲ့တဲ့အမျိုးသားထောက်လှမ်းရေးဌာနယာယီညွှန်ကြားရေးမှူးဟာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှိမှအခုအတန်လွတ်နေတဲ့အချိန်မှာပဲထွက်ဆိုနေပါတယ်။အမျိုးသားထောက်လှမ်းရေးဌာနကြီးကဂျိုးဆက်မကွာရဟာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှိမှမှတကားပိတ်ထွက်ဆိုသွားမှာပါ။ထောက်လှမ်းရေးဌာနကြီးကထွက်ဆိုဖို့ရှိနေချိန်မှာပဲတိုင်ကြားချက်နဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကအများပြည်သူသိနိုင်မှုဒီနေ့ပဲထုတ်ပြန်လိုက်ပါတယ်။တိုက်ကြားချက်ထဲမှာတော့သူတာဝန်ထမ်းဆောင်နေစဉ်ကာလအတွင်းအမေရိကန်အစိုးရတာဝန်ရှိသူတွေထံကရရှိထားတဲ့သတင်းအချက်အလက်တွေအရသမ္မတဩဇာရှင်ဝါသုံးပြီး2020ပြည့်ရွေးကောက်ပွဲမှာပြည်ပကဆွတ်ဖက်လာအောင်အကူအညီတောင်းခံခဲ့တဲ့အကြောင်းဖော်ပြထားတာပါ။တိုက်ကြားချက်ပေါ်မှာတော့သမ္မတရဲ့ Republican Party ကကိုယ်စားရင်နဲ့အတိုက်ခံဒီမိုကရက်တစ်ချာတုံ့တက်ချက်တွေကကွဲပြားနေကြပါတယ်။ဒီမိုကရက်တစ်ကတော့တိုက်ကြားချက်အရသမ္မတလူရဲဟာလက်ခံနိုင်ချာမရှိဘူးဆိုပြီးဝေဖန်ထားကြတယ်လို့ Republican တွေကတော့အများပြည်သူသိနေအောင်ထုတ်ပြန်ခဲ့မယ်ဆိုရင်တော့မှသမ္မတကိုထိခိုက်စရာအကြောင်းမရှိနိုင်ဘူးဆိုပြီးပြောဆိုနေကြတာပါ။ဒါပေမဲ့လည်း Republican Party ကထက်လွတ်တော်ထောက်လှမ်းရေးကော်မတီဝင် Ben Sasse ကတော့စိတ်နှောက်ယှက်ဖြစ်စရာတွေပါဝင်တဲ့အကြောင်းသတင်းနောက်တွေကိုပြောဆိုခဲ့ပါတယ်။